21 ရာစုပင်လုံညီလာခံလို့အမိပေးထားတဲ့နိုင်ငံရေးဆွေးနွေးပွဲမှာလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့ရွေတွေကဘယ်အဖွဲ့တွေတက်ရောက်ခွင့်ရမလဲဆိုတာမသိကြသေးပဲဖြစ်နေပါတယ်။
အပြည့်ရလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေထဲမှာအင်အားကြီးလက်နက်ကင်အဖွဲ့တွေဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော်၊ဝါပြည်သွေးစည်းညီညွတ်ရေးပါတီ၊ရှမ်းပြည်တိုးတက်ရေးပါတီစတဲ့အဖွဲ့တွေပါဝင်သလိုတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်တပ်မတော်၊တအန်းလွတ်မြောက်ရေးတပ်မတော်စတဲ့အဖွဲ့တွေလည်းပါဝင်နေပါတယ်။သူတို့ပါလာဖို့ဆိုရင်အရင်ဆုံး NCA ကိုလက်မှတ်ရေးထိုးမလား၊လက်မှတ်ထိုးဖို့မလိုအပ်ဖဲနိုင်ငံရေးဆွေးနွေးပွဲတွေကိုတခါတည်းတက်ခွင့်ရှိမလားဆိုတာကလည်းမသိကြသေးပဲဖြစ်နေပါတယ်။တပ်မတော်က ကိုကန့်ရခိုင်နဲ့တအန်းအဖွဲ့၃ဖွဲ့ကိုလက်မခံဘူးဆိုတဲ့သတင်းတွေကလည်းရှိနေသေးဖြစ်ပါတယ်။၂၁ရာစုပင်လုံညီလာခံမှာဒေါံဆန်းစုကြည်ကအားလုံးပါဝင်ဖို့ဆန္ဒရှိတာကြောင့်အစိုးရနဲ့တပ်မတော်ကြားညှိနှိုင်းစရာတွေရှိလာမှာဖြစ်တယ်လို့ဖက်ဒရယ်ပြည်သူ့ပါတီဥက္ကဋ္ဌဦးစောတမ်းမြင့်ကသူ့အမြင်ကိုပြောပါတယ်။
အားလုံးပါဝင်မယ်အောင်ဆောင်ရွက်ဖို့တော့ဒေါက်တာဆုကြီးကဆန္ဒရှိတယ်လို့ပြောတယ်။ဒါတော့ဆိုတော့တမ်လို့ရဲ့သဘောထားတော့၃ဖွဲ့ကိုလက်ခံနိုင်တဲ့အနေအထားမရှိသေးဘူးပေါ့။ဒါပေမဲ့ညှိနှိုင်းပြီးတဲ့ခါမှသိမှာပေါ့။အခုကမညှိနှိုင်းရသေးဘူးလေ။ဆော်ရဲကညီလာခံမှာ
NCA မထိုးရင်လက်မခံဘူးလေ။အခုတော့လက်မထိုးပြတဲ့အဖွဲ့ကလက်မမထိုးတဲ့အဖွဲ့ကတပြိုင်တည်းဆွေးနွေးမယ်လို့ပြောတယ်။
NCA မထိုးတဲ့အဖွဲ့လည်းအခုတော့အုပ်ချင်ပါတယ်။အချင်းပြေးလိုက်မယ်လို့ချင်ပါတယ်။အဲ့တော့အကြောင်းမျိုးမျိုးကြောင့်လက်မထိုးလာနိုင်တဲ့အနေအထားလေးတွေလည်းရှိတယ်ပေါ့နော်။
တအန်းလွတ်မြောက်ရေးတပ်မတော်က
ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအိုက်ကျော်က၂၁ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးအစိုးရကတစုံတရာအကြောင်းကြားတာမရှိသေးပေမဲ့ဖိတ်ခေါ်မယ်ဆိုရင်ပါဝင်မှာဖြစ်တယ်လို့ပြောပါတယ်။၂၁ရာစုညီလာခံပြင်ဆင်တဲ့ကျွန်တော်လက်ကျူဆိုတဲ့ကျွန်တော်ဖိတ်ကြားလို့ရှိရင်လည်းကျွန်တော်ကတွေးဆိုဆွေးနွေးပါဝင်ဆောင်ရွက်ဖို့တော့အဆင်သင့်ရှိတယ်။ခု၂၁ရာစုညီလာခံလမ်းကြဲမတော်မဲ့ ေရရှိတယ်ဆင်းဒိတ်ဆုံဆင်းနေမှုနေရလမ်းပွေတော့ပေါ့
ပြီးခဲ့တဲ့အစိုးရလက်ထက်မှာတိုင်းဒါလက်နက်ကင်တပ်ဖွဲ့22ဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရှိခဲ့ပေမဲ့တကယ်တမ်းအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ဆောင်ရွက်တဲ့အခါမှာအစိုးရကလက်နက်ကင်တပ်ဖွဲ့15ဖွဲ့ကိုသာလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်တိုင်းဒါလက်နက်ကင်အဖွဲ့တချို့ကအားလုံးပါဝင်ရေးဆိုတဲ့မူကိုလက်ကင်ထားပြီးအပြစ်ရလက်မှတ်မရေးထိုးခဲ့တာကြောင့်အစိုးရအနေနဲ့တိုင်းဒါလက်နက်ကင်တပ်ဖွဲ့10ဖွဲ့နဲ့သာအပြစ်ရလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်လက်ရှိအချိန်ဒီမှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေကတပ်ဖွဲ့မှမချန်ထားပဲအလုံးပါဝင်ဖို့အတွက်ဆန္ဒရှိနေကြပါတယ်။အဲ့ဒီအပေါ်ရခိုင်ပြည်လွတ်မြောက်ရေးပါတီကဒေါ်စောမြရာဇာလင်းကအခုလိုပြောပါတယ်
။လက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းတွေပါဝင်လာရေးကိုလည်းကျွန်မတို့စဉ်းစားပြီးတော့မှဆွေးနွေးဖို့ကိစ္စတွေကိုလည်းတိုင်ပင်နေရတာရှိပါတယ်။မကြာခင်မှာတော့ခေါင်းဆောင်ပိုင်းတွေကိုဖွဲ့စည်းထားတဲ့အဖွဲ့အစည်းကနေပြီးတော့ဆုံးဖြတ်ချက်တွေချသွားမှရှိပါတယ်။ကျွန်မတို့ဒီလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကညွှန်မှန်းထားတဲ့ညွှန်မှန်းချက်တွေတိုင်းရင်းသားအလုံးရဲ့ရပိုင်ခွင့်တွေကိုကျွန်မတို့အတိအကျချပြတ်နိုင်မှာဖြစ်ပါတယ်။လက်မှတ်ထိုးတဲ့အဖွဲ့အစည်းတွေမထိုးတဲ့အဖွဲ့အစည်းတွေဟာဆိုလို့ရှိရင်ချေကိုသွားတဲ့ရှင်လမ်းမှာတော့အလုံးညီညွတ်ညွတ်သွားမှသာလျှင်ကျွန်မတို့ရဲ့ဥတီချက်ကိုရောက်လိမ့်မယ်
။တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလ23ရက်နေ့ကမီဒီယာတွေနဲ့တွေ့ဆုံစဉ်မှာလက်ရှိအစိုးရတပ်တန်းအတွင်ပြည်တွင်းငြိမ်းချမ်းရေးကိုရအောင်ဆောင်ရွက်မှာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေရှိနေပြီလို့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင်